ဆူဒန်နိုင်ငံဒီမိုကရေစီကူးပြောင်းကာလမှာရတအစိုးရအုပ်ချုပ်ဖို့အတွက်အာဏာသိမ်းစစ်ကောင်စီနဲ့ဒီမိုကရေစီလိုလားတဲ့ညွန်မောင်းအဖွဲ့ကြားသဘောတူညီမှုရရှိခဲ့ကြပါတယ်။နိုင်ငံအုပ်ချုပ်ဖို့အတွက်ဝန်ကြီးချုပ်ဦးဆောင်တဲ့တီးခြားလွတ်လပ်တဲ့အစိုးရဖွဲ့ဖို့လည်းနှစ်ဖက်ကြားမှာသဘောတူခဲ့ကြပါတယ်။အုပ်ချုပ်ရေးကောင်စီတစ်ခုဖွဲ့ပြီးအနည်းဆုံး၃နှစ်ကာလအတွင်းစစ်တပ်နဲ့အရတားတလင်းစီအုပ်ချုပ်ဖို့သဘောတူခဲ့ကြတယ်လို့အာဖရိကတမကတန်တမန်မိုဟာမက်အီဟာဆန်လာဘတ်ကသတင်းတောက်တွေကိုပြောပါတယ်။အုပ်ချုပ်ရေးကောင်စီမှာစစ်တပ်က၅ယောက်အရတ်ဖက်က၅ယောက်အပြင်စစ်တပ်နောက်ခံရှိတဲ့အရတား၁ယောက်နဲ့ဖွဲ့စည်းဖို့သဘောတူခဲ့ကြတယ်လို့တန်တမန်လာဘတ်ကပြောပါတယ်။ခါချုံးမြို့တော်မှာ၂ရက်ကြာအစည်းအဝေးဆွေးနွေးခဲ့ပြီးတဲ့နောက်မှာအခုလိုသဘောတူညီချက်တွေရလိုက်တာကြောင့်ဧပြီလကဖြစ်နေတဲ့နိုင်ငံရေးမတည်ငြိမ်မှုတွေကိုအဆုံးသတ်နိုင်တော့မှာဖြစ်ပါတယ်။တမရဟောင်းအိုမာအယ်ဘာရှာကိုဧပြီလကစစ်တပ်ကဖြုတ်ချအာဏာသိမ်းခဲ့တာပါ။စစ်ရုံးချုပ်အပြင်မှာထိုင်သမိမ့်ပေါက်နေသားသူတွေကိုဂျွန်လ3ရက်နေ့လုံးကလုံခြုံရေးတွေဖြုတ်ခွဲခဲ့ပြီးတဲ့နောက်အာဏာမျှဝေအုပ်ချုပ်ရေးအတွက်အစောပိုင်းဆွေးနွေးမှုတွေပြတ်ပြားခဲ့တာပါ။ Ethiopia ဝန်ကြီးချုပ်နဲ့အာဖရိကတမကအဖွဲ့ဝင်တွေအကြီးအကျယ်ကြားဝင်ဆေးဆက်ပေးမှုကြောင့်ခါတွန်းမြို့တော်မှာဆွေးနွေးပွဲတွေကျင်းပပြီးအခုလိုသဘောတူညီမှုရရှိခဲ့တာဖြစ်ပါတယ်။